Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ24ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုမြေခင်ပြောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူနှစ်ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောပါရတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြေကြေမြန်မြန်ထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူခွင့်ရေးကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါရတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာနိုင်ငံဆက်ရသတင်းတွေကိုနားလောင်နဲ့တွေ့ကြညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကတရားလွတ်တော်ရှိနေကြီးဦးကိုနေကိုလှုပ်ကြံတက်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့ဆွဆွဲဖမ်းဆီးခံထားရတဲ့သူတွေကိုဒီကနေ့ဒုတိယအကြိမ်ရုံးထုတ်ဆစ်ဆေးလိုက်ပါတယ
်။ပေခဲ့တဲ့ကိစ္စပေါ်မူတည်ပြီးတော့အဲ့ပေခဲ့တဲ့ဟာကိုဒီနေ့ကတော့ယုံကြည်မှမရှိတော့မတည်ဘူး။မနေ့ကဆိုင်ရဆိုင်ရရတယ်။ဒါမဲ့
တရားလို့ရှင်နေဦးနေလာကခုလိုပြောသွားတာကိုမကြခင်မှာပြေစုံနာဆင်ကြမှာပါ။ဒါပြင်ဒီနေ့ရန်ကုန်တကြံပွဲတော်မှာစီးပွားဖြင့်မန်ဒတ်တွေစောင့်ခွင့်မပေးတော့ဘူးဆိုတဲ့သတင်းနဲ့လေကျုံးလူတက်မှုမှာတည်တံပေးခံရတဲ့မြန်မာရွှေပြောင်းလူငယ်တွေယူခံဝင်ထားတဲ့အခြေအနေနဲ့အဲ့ကြောင်းသတင်းတွေကိုခုညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကောင်းလွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါလိမ့်မယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေတိုက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူနှုတ်ကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အသေးစိတ်ချက်လက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့ဖမ်းဆီးမှုဟာထူးခြားမှုရှိတဲ့အကြောင်းလန်ဒန်မြို့တော်ရဲတပ်ဖွဲ့ကအကြမ်းဖက်ဝါဒတံပြန်နေနေဌာနအကြီးအကဲမက်ကရော်လီကပြောဆိုခဲ့တာပါ။ဒါတလို့ဖန်စီထားသူစုစုပေါင်း9ဦးရှိနေပြီးတူးဦးတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောပါရယ်ဗြိတိန်ပါလီမန်နီတက်ခတ်မှုကျူးလွန်ခဲ့သူဟာအစ္စလမ်ဘာသာကိုကူးပြောင်းခဲ့သူဗြိတိန်နိုင်ငံသားခလစ်မာဆုဆိုသူဖြစ်ပြီးလက်နက်ပိုင်ဆိုင်မှုနဲ့တခြားမှုတွေပါဝင်ရာဇဝတ်မှုကျူးလွန်မှုတွေနောက်ကျောင်းရှိသူတူးဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုထားတာပါတက်ခတ်သူရဲ့နာမည်ရင်းဟာအက်ဒရီယန်ရက်ဆက်အကြာကိုဖြစ်ပြီးသူနဲ့ပတ်သက်လို့သိထားတာရှိရင်လည်းပြောကြဖို့အချက်ပဲဝါဒတံပြန်နေနေဌာနအကြီးအကဲရော်လီကလူထုကိုပန်ချာထားပါတယ်အဲစစ်သွေးကြောအဖွဲ့ကတော့အသက်52နှစ်အရွယ်မာဆူဒာအမေရိကန်ဦးဆောင်ပြီး IS အဖွဲ့ကိုတိုက်ခတ်နေတဲ့မဟာမိတ်နိုင်ငံတွေကအရက်သားတွေနဲ့စစ်ပတ်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခတ်ဖို့အဖွဲ့ရဲ့တိုက်တွန်းချက်ကိုတုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အချမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့ဒီချိန်တစ်ခါမှအေးအေးယူခံရဘူးလားမရှိပေမဲ့အစိုးရလိုတွေနဲ့ဆက်နွယ်ပြီးစစ်ဆေးမြင့်မြင့်ခံခဲ့ရဘူးသူဖြစ်ကြောင်းလည်းပြည်ချက်လုံးညီရရှိတွေကပြောဆိုထားပါတယ်။လန်ဒန်မြို့ကပါလီမန်အဆောက်အဦကိုဆက်သွယ်ထားတဲ့တိုင်းမြစ်ပေါ်ကဝက်စမင်စတာတရားပေါ်မှာတွာလာနေတဲ့လူတွေကိုကားနဲ့တိုက်ဒီနောက်မှာတော့လွတ်တော်ဝင်ပေါက်ကိုပါဝင်တိုက်ပြီးတားဆီးဖို့ကြိုးစားတဲ့ရဲတပ်ဖွဲ့ဝင်တူကိုဓာတ်နဲ့ထိုးခဲ့တဲ့လောက်ရက်တွေကိုတော့သူတယောက်တည်းကကျူးလွန်တာဖြစ်မယ်လို့ယုံကြည်ထားကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစားထိုးပြထားမှုကြိုးစားနေတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကြောင့်ကိုအောက်လွှတ်တော်မှဒီကနေ့တောက်ကြနေကြရင်မဲခွဲဆုံးဖြတ်မှာပါ။ဒါကိုအပြည့်အဝထောက်ခံမပေးရင်ဒီဥပဒေကိုဆက်မလုပ်တော့ဘဲတခြားကိစ္စတွေကိုအာရုံစိုက်မယ်ဆိုပြီးတော့ထရမ့်က Republican လွှတ်တော်အမတ်တွေကိုချိန်ချောက်ပြောဆိုထားပါတယ်။သမ္မတဟွန်ဘရက်ဥပမာပြတ်ထန်းခဲ့တဲ့ Obama ကဲဥပဒေနေရာမှာအစားထိုးမဲ့ဥပဒေကြောင့်ကိုအတည်ပြုရေးအပြန်အလှန်ဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက် Republican တို့အတွက်ထောက်ခံမှုအလုံးလောက်ရပါမလားဆိုတာမရေမရာဖြစ်နေပါတယ်။သမ္မတထရမ့်ရဲ့အပေးအယူလုံနိုင်တဲ့အရေးချင်းဟာလည်းFreedom Caucus လို့နာမည်ပေးထားတဲ့လက်ရာဆုံး Conservative လွတ်တော်အများနဲ့အဖွဲ့ရဲ့တဘောတူညီမှုရအောင်မလုပ်နိုင်ခဲ့ပါဘူး။တကယ်လို့ဒီကျမ်းမာရေးဥပဒေနောက်ဆုံးအတည်ဖြစ်သွားရင်နောက်မှာတချိန်ကစီလုံးညီညွတ်ခဲ့တဲ့ Republican Party ကိုနိုင်ငံရေးအကျဉ်းချက်အတဲကနေယုံထွက်နိုင်တဲ့အခြေအနေထိလိုအပ်တဲ့မဲအရေးတွေရအောင်သမ္မတ Trump နဲ့အောက်လွှတ်တော်ဥက္ကဋ္ဌအပေါ် Ryan တို့မလုပ်နိုင်ကြပါဘူး။ဒီဥပဒေကြောင့်အောက်လွတ်တော်ဒီမိုကရက်အမတ်အားလုံးကကန့်ကွက်မဲပေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ Republican အမတ်တွေထက်ကအလဲလက်ကျသူတွေနဲ့ Conservative အမြင့်ရှိသူတွေကကန့်ကွက်မဲပေးမယ်။ဒါမှမဟုတ်ကန့်ကွက်တဲ့ဖက်ကိုပိုစိတ်အာတန်တယ်လို့ပြောနေကြပါတယ်။ Donald Trump ကသူ့ရဲ့ဂျမ်းမာရေးဥပဒေကြောင့် Freedom Caucus ကထောက်ခံမပေးရင်လာမယ့်2018ဂျာဖြတ်ရွေးကောက်ပွဲမှာသူတို့အကြီးအကျယ်ရှုံးနေနိုင်တယ်ဆိုပြီးအကြိမ်ကြိမ်သတိပေးနေတာဖြစ်ပါတယ်။
နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းသမ္မတဒေါ်နယ်ထရမ့်ရဲ့လက်ထောက်တွေနဲ့ပြည်ပကလူပုဂ္ဂိုလ်တွေကြားတယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကထုတ်ဖော်ပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ကြာသပတေးနေ့မှာပဲကော်မတီဝင်တွေတကယ်ပိတ်ဆွေးနွေးခဲ့ကြပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒေဗင်နူးနက်စ်ကတော့ နိုင်ငံရဲ့ချလှူရှားမှုတွေကိုထောက်လှမ်းဖို့တယ်လီဖုန်းဆက်သွယ်မှုတွေကိုဥရင်နဲ့အညီကြားပြတ်နားထောင်ရောကအမှတ်မထင်ထောက်လှမ်းမှုရဲ့အထက်မှာသမ္မတထရမ့်ရဲ့လက်ထောက်တွေသာမကသမ္မတထရမ့်ကိုယ်တိုင်ပြောဆိုမှုတွေလည်းပါဝင်ကောင်းပါဝင်နေတဲ့အကြောင်းပြောဆိုခဲ့တာပါ Republican ကိုယ်စားနူးနက်စာသူဦးဆောင်နေတဲ့ကော်မတီကိုအတိမပေးပဲဒင်းတော်တွေနဲ့တွေ့ဆုံခဲ့တယ်လို့သမ္မတကလည်းတွားရောက်အစီအစဉ်ခံခဲ့တာကြောင့်ဝေဖန်ခံရတာဖြစ်ပါတယ်အလို့တော့အမှတ် Newness ကတော့မနေ့ကတကပိတ်ဆွေးနွေးပွဲမတိုင်ခင်ဖွင့်ချပြောဆိုခဲ့တာတွေနဲ့သမ္မတထရမ့်ကိုတွားရောက်တင်ပြခဲ့တာတွေကလုံးတင်တဲ့ထင်တာကိုဆုံးဖြတ်လုံးဆောင်ခဲ့တာဖြစ်တဲ့ကြောင်းပြောဆိုထားတာပါဆုံးဖြတ်ချက်မှန်ကိုဆုံးဖြတ်ချက်တိုင်းလုံးဆောင်မှာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ထောက်လိုင်းအစီအစဉ်ကစားလေးကိုဘယ်ကရတယ်လဲဆိုတော့သူကပြောဖို့ညှင်းဆိုခဲ့တယ်လို့သမ္မတထရမ့်အစိုးရစီကရတာဖြစ်နိုင်တယ်ဆိုတဲ့ခမန်းပြောဆိုမှုတွေထွက်ပေါ်နေတာကိုတော့သမ္မတအင်ပြီးတော့ပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုင်ဆာကလည်းပယ်ချထားပါတယ်
အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားလာသူတွေထဲမှာလုံခြုံရေးအသေးစိတ်စစ်ဆေးဖို့လိုအပ်တဲ့သူတွေကိုအုပ်စုခွဲပေးဖို့ကမ္ဘာတဝန်းကအမေရိကန်တန်ယုံတွေနဲ့ကောင်စစ်ဝန်ဌာနတွေကိုအမေရိကန်နိုင်ငံခြားရေးဌာနကညွှန်ကြားလိုက်ပါတယ်။ဒီညွှန်ကြားချက်ထဲမှာအစွန်းရောက်အကြမ်းဖက်တွေနဲ့ဆက်ဆက်ပတ်သက်သူဒါမှမဟုတ်လဲ IS စစ်သွေးကြွတွေထိမ့်ချုံနေမိတဲ့ရောက်ခဲ့မှုတို့အဖြစ်တန်ရရှိတဲ့ဗီဇာလျှောက်ထားလာသူတွေရဲ့လူမှုကွန်ရက်ဆမျက်နာတွေကိုလည်းကြည့်ရှုစစ်ဆေးဖို့ပါဝင်ပါတယ်။ဗီဇာလျှောက်ထားပြီးသူတွေထဲကနောက်ထပ်စစ်ဆက်မင်းမြန်းစစ်ဆေးဖို့လိုအပ်သူတွေကိုခွဲထုတ်နိုင်ဖို့အတွက်လုံခြုံရေးနဲ့ပတ်သက်ပြီးစောင့်ကြည့်စစ်ဆေးတဲ့အုပ်စုတွေဖွဲ့ရမယ်ဆိုပြီးတန်ယုံတွေကိုပေးပို့တဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ညွှန်ကြားချက်ထဲမှာဖော်ပြထားပါတယ်။ပြည်ဝခွင့်လျှောက်ထားလာသူဟာဗီဇာထုတ်ပေးဖို့အရေးအချင်းပြည့်မီသူဖြစ်နေရင်နောက်ဒီလိုဟာနောက်ထပ်စစ်ဆေးဖို့လိုအပ်တဲ့တတ်မှတ်ချက်တွေရောက်သွားနိုင်တယ်လို့ပဲသူ့ကိုဗီဇာထုတ်မပေးဘဲညှင်းပယ်တာမျိုးလည်းဖြစ်သွားနိုင်တာပါ။ဒီလိုရဟာ American ပြည်ဝင်ခွင့်ကိုတင်းတင်းကြပ်ကြပ်စစ်ဆေးသွားမယ်ဆိုတဲ့သမ္မတ Donald Trump ရဲ့မဲဆွယ်စည်းရုံးစဉ်ကပေးခဲ့တဲ့ Greece ကရဲ့ပထမဆုံးသက်သေလည်းဖြစ်ပါတယ်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်အတန်မြန်မာဘာသာစစ်စင်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လူခွင့်ရချုပ်ဖောက်မှုဆွဆွဲချက်တွေကြေကြေပြန့်ပြန့်ထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အဖွဲ့ဆီလိုရေးကုလသမဂ္ဂလူခွင့်ရကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂ EU ကကမ္ဘာခရလုပ်ပြီးအမေရိကန်ပါဝင်နိုင်ငံတော်များရဲ့ထောက်ခံမှုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွင့်ရကောင်စီမှာအများသဘောနဲ့ဆုံးဖြတ်ချက်ချခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကတော့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကိုပါတွစ်ဆုံမေးမြန်းမှုတွေအပအဝင်မြန်မာဆွေရကဖွဲ့စည်းထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုံဆောင်နေစေဖြစ်ပြီးဩဂုတ်လမှာအစီရင်ခံစာထုတ်ပြန်မှုရှိနေချိန်အခုလိုဆုံးဖြတ်တာလက်ခံနိုင်စရာမရှိကြောင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေကြာဆောင်စကန်တွေကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လူရုံးရအနာဘယ်နေရဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ဆိုတဲ့လူပေါင်း 9,000 ခွဲလောက်ထဲကရွန်ချာမစင်220လောက်ကိုမင်းမြန်းစုံစမ်းထားတဲ့အစီရင်ခံစာတစ်စောင်ကိုတော့ကုလသမဂ္ဂကပြီးခဲ့တဲ့လတည်းမှာပဲထုတ်ပြန်ထားတာပါ။စီရင်ခံစာထဲမှာတော့အထမပြုချင်းမှုတပ်ဖြတ်မှုတွေပါဝင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောင်းနှံလောက်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့အကြောင်းဖော်ပြထားတာပါ။ဒါ့အပြင်လည်းမြန်မာဆွေရကတော့အခိုင်ပြင်းတဲ့ရင်းကအခြေအနေတွေကိုဥပဒေနဲ့အညီခံတွေ့ဆောင်ရနေပြီးလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုအရေးယူမှာဖြစ်ကြောင်းလည်းကတိပြုပြောကြားထားတာပါ။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးထင်လင်းကတော့လက်တွေ့အခြေအနေတွေနဲ့ကန့်ညီမှုမရှိဘဲချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဖြင့်လူခွင့်ရေးကောင်စီရဲ့လိုရက်ကိုတင်နေပဲကန့်ကွက်ခဲ့ပါတယ်။နိုင်ငံကလူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုဟန်တာဖို့ကုလသမဂ္ဂရဲ့ကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြင့်လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကျူးဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
တရုတ်ရစ်တပ်တင်မော်တွေကိုမလေးရှားနိုင်ငံကဝယ်ယူမဲ့ကိစ္စနဲ့တရုတ်တို့ရဲ့ဘလို့ကျူးကျော်ရန်ဆောင်မှုမျိုးကိုမဆိုဆန့်ကျင်ဖို့မလေးရှားဘက်ကကင်းလဲမှုတွေအရှိန်မြင့်လှုပ်ဆောင်မဲ့လို့ရဟာနိုင်ငံကာကွယ်ရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတွေတိုးမြင့်လာတဲ့သဘောဖြစ်တယ်လို့တရုတ်မလေးရှားတို့ကြားရှုတ်ထွေးတဲ့ဆက်ဆံရေးကိုလည်းထင်ဟပ်စေပါတယ်။မလေးရှားနိုင်ငံရဲ့နယ်နိမိတ်ဟာဆူလူးပင်လယ်နဲ့အနောက်ဘက်အိန္ဒိယသမုဒ္ဒရာကန်ယိုရန်အထိဆက်ဆက်နေတာပါ။လာမယ့်မနိုဝင်ဘာလကစပြီးတော့တရုတ်နိုင်ငံထုတ်ရစ်တပ်တင်မော်လေးစင်းနဲ့ကန်ယိုရန်တခြားကင်းလဲသွားမယ်လို့မလေးရှားအရာရှိတွေကပြောပါတယ်။မလေးရှားရဲ့ပြည်နယ်နိမိတ်တွေအပေါ်ချင်းချောက်ရန်ဆောင်မှုတွေကိုကာကွယ်ဖို့အသုံးပြုနေတဲ့တော်ဝင်ရစ်တပ်ကတင်မော်အစင်း90နေရာမှာအခုဝယ်ယူလိုက်တဲ့တင်မော်တွေနဲ့အစားထိုးလာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။မလေးရှားရေပြင်နယ်နိမိတ်ကိုချင်းချောက်နေတဲ့အထက်မှာတရုတ်နိုင်ငံလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားရာမှာမလေးရှားနဲ့တရုတ်တို့ပြိုင်ဆိုင်နေကြတာဖြစ်ပါတယ်
။ဤချင်းနိုင်ငံမှာ2011ခုနှစ်က RNU လှုပ်ရှားမှုနောက်ပိုင်း6နှစ်ကြာထောင်နဲ့ဆေးရုံပေါ်မှာနေခဲ့ရတဲ့သမရဟောင်းဟော့စနီမူဘာရက်ကိုအခုနောက်ဆုံးပြန်လွတ်ပေးလိုက်ပါပြီ။သမရဟောင်းဟာဒီကနေ့မှပဲစစ်ဆေးရုံတစ်ခုကနေဆင်းသွားခဲ့တာပါ။ရှေ့11ဒေသတလွားကိုရိုက်ခတ်ခဲ့တဲ့ အရနွေဦးလို့တင်ရှားတဲ့လှုပ်ရှားမှုတွေမှာမူဘာရက်ခါပထမဆုံးတရားရုံးတွင်အရေးယူခံခဲ့ရတဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်။ဒီချင်းနိုင်ငံမှာ18ရက်ကြာအုံကြွမှုတွေအတွင်းတည်ဆုံမှုတွေအတွက်တာဝန်ရှိကြောင်းဆွဆွဲခံခဲ့ရတာပါ။တခြားအမှုပေါင်းများစွာဆွာနယ်လည်းဒီချစ်တမဟောင်းဆွဆွဲခံရပေမဲ့နောက်ပိုင်းမှာတော့ဒီအမှုတွေကနေပလတ်ပေးလိုက်ပါတယ်ဒီလာဆမ်းမိုင်းမှာတော့လူသတ်မှုဆွဲချက်တွေကိုလည်းပယ်ဖျက်ပေးခဲ့တာပါရှင်းနေဖြစ်သူကတော့တမဟောင်းမူဘာရက်ရဲ့တမဟောင်းမူဘာရက်ခါအခုခါအီဂျစ်နိုင်ငံကာရိုမျိုးတော်ကဟယ်လိုပိုလစ်လူကုန်တွေရောက်ကွမှာနေထိုင်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်
အာဖဂန်အစိုးရနဲ့ငြိမ်းချမ်းရေးအတွက်တိုက်ရိုက်ဆွေးနွေးဖို့တာလီဘန်ကိုစလရီဟာအင်းနီချင်းပါကစ္စတန်နိုင်ငံကိုတွားရောက်ပြီးတော့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေဟာမမှန်ကန်ကြောင်းအာဖဂန်တာလီဘန်တွေကပြောပါရယ်တာလီဘန်တွေကတော့အာဖဂန်အစိုးရဟာအမေရိကန်ရဲ့ရုပ်သေးဖြစ်တယ်ဆိုပြီးတိုက်ရိုက်ဆွေးနွေးဖို့တလျှောက်လုံးညှင်းဆန်ထားတာဖြစ်ပါရယ်တာလီဘန်ကောင်းဆောင်တွေဟာအစ္စလာမဘတ်မြို့တော်ကိုတွားရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြောင်းသတင်းတွေမှာဖော်ပြနေတာကိုအပြင်းအထန်ကန့်ကွက်ကြောင်းတာလီဘန်အဖွဲ့ပြောခဲ့ရသူအဘီဟူလာမူဂျာဟစ်က VOA ကိုပြောဆိုခဲ့တာပါဒါပေမဲ့လည်းရုရှားနိုင်ငံမော်စကိုမှာပြုလုပ်တဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့တာလီဘန်အဖွဲ့ကိုဖိတ်ကြားခဲ့မယ်ဆိုရင်တက်ကောင်းတက်မယ်လို့ဖော်ပြတဲ့သတင်းတွေကိုတော့ပြပြတသားညှင်းဆန်တာမျိုးမရှိခဲ့ပါဘူး။မော်စကိုကိုဆွေးနွေးပွဲတက်ဖို့ဖိတ်ကြားခံရမယ်ဆိုရင်တော့စဉ်းစားမယ်လို့ပြောဆိုခဲ့တာပါ။အာဖဂန်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်အောင်ဖိအားပေးတဲ့အနေနဲ့တာလီဘန်ကောင်းဆောင်9ယောက်ကိုပါကစ္စတန်အစိုးရတာဝန်ရှိတွေကအစ္စလာမဘတ်မြို့တော်မှာတွေ့ဆုံခဲ့ကြောင်း AP သတင်းကဖော်ပြခဲ့ပြီးနောက်တနေ့မှာပဲတာလီဘန်ပြောခွင့်ရသူကညှင်းဆန်ခဲ့တာဖြစ်ပါတယ်
ကောင်းလုံးနဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရှင်နေကြီးဦးကိုနီလှုပ်ကြံခံရမှုဆွဆွဲဖန်ဆီးခံထားတဲ့သူတွေကိုရုံးထုတ်တဲ့သတင်းကိုတင်ဆက်ပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုဥပဒေအကြံပေးတရားလွှတ်တော်ရှင်နေကြီးဦးကိုနီကိုလှုပ်ကြံတက်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့ဆွဆွဲဖန်ဆီးခံထားရတဲ့သူတွေကိုဒီကနေ့ဒုတိယအကြိမ်မြောက်ရုံးထုတ်စစ်ဆေးပါတယ်ဒီကနေ့တရားခွင်မှာတော့တရားမဝင်လက်နက်ကင်ဆောင်မှုဆွဲချက်ကိုစပြီးစစ်ဆေးရဖြစ်ပါတယ်အပြည့်စုံကိုတရားရုံးမှာကိုယ်တိုင်သတင်းသွားယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်အမတ်မေခါကပြောပြပေးပါလိမ့်မယ်
ရှင်းနေဦးကုန်နီကိုလှုပ်ကြံတက်ဖြတ်မှုနဲ့ဆွဆွဲခံထားရသူတွေဖြစ်ကြတဲ့ဦးကြည်လင်းဦးအောင်ဝင်းစောဦးအောင်စောထွန်းနဲ့ဦးစရာဖြိုးတို့ကိုဖမ်းဆီးပြီးကြတဲ့ကဆိုရင်ဒီကနေ့တရားစစ်ဆေးတာဟာအမှုနဲ့ဆက်ဆက်ပြီးပထမဆုံးကြားနာစစ်ဆေးခဲ့တာပါဆွဲဆိုထားတဲ့ပုံမှန်တွေထဲမှာတရားမဝင်လက်နက်ကင်ဆောင်မှုပုံမှန်နဲ့ပတ်သက်ပြီးစစ်ဆေးတာလည်းဖြစ်ပါတယ်အခုဖမ်းဆီးထားသူ၄ဦးထဲမှာဦးကြည်လင်းနဲ့ဦးအောင်ဝင်းစောတို့နှစ်ဦးကိုပဲလက်နက်ပုံမှန်တတ်ထားပြီးဦးအောင်စောထွန်းနဲ့ဦးစရာဖြိုးတို့မပါပါဘူးအဲ့ဒီတဲကမှဦးအောင်ဝင်းစောကိုဒီလက်နဲ့ပုံမနဲ့တက်ပြီးတရားမစွဲသင့်တဲ့အကြောင်းတရားခွင်ထဲမှာတင်ပြခဲ့ပြီးတရားခွင်အပြီးမှာလည်းဦးအောင်ဝင်းစောနဲ့ဦးအောင်စောထွန်းတို့ရဲ့ရှေ့နေဦးအောင်ခိုင်ကသတင်းတောက်ကိုပြောပြခဲ့ပါတယ
်လုံးလုံးစရာစာရွက်စာတမ်းအရောက်ကိုရဲဆွဲတာကတိန်းနာကတနက်ကုန်းကြည်ဆောင်ကိုကြည်ရှိရှာတိန်းနာလေမင်းလာတော့ကမိတာကအောင်လင်းစောကအဲ့နာမိတာမဟုတ်ဘူးလေအောင်စောမိတာကဒင်းစာရှင်းလင်းမှာပါလို့ပေါ့တန်လို့တရားမှာမိတာလေအဝေးကြီးလေသူဒီသနနဲ့ကြည်သာနဲ့အဝန်းစောနဲ့ပတ်သက်ကြောင်းရက်တက်ဖွဲ့ဟာတင်ပြထားတဲ့အချက်လည်းဘာမှမရှိဘူးဒီမိတဲ့သနနဲ့ကြည်သာဟာအဝန်းစောနဲ့ပတ်သက်ကြောင်းတက်တည်ထူအားမှာကတရားစွဲဖွဲ့စီရက်တက်ဖွဲ့ထူအားမှာနော်အဲ့တော့ခုလက်ရှိလာပြောတဲလူဖြစ်တဲ့လူရဲမှုကထွက်တာကတော့အဝန်းစောရှီကတင်းထားတာမဟုတ်ဘူးအမှန်လည်းဟုတ်တယ်ကြည်ရင်မဲလာတို့မှာတွေ့တဲ့နေရာပေါက်တင်နေတာဘူးကြည်သာဝန်တနာကအဝန်းစောကခိုင်းထားတယ်အဝန်းစောနဲ့ပတ်သက်တဲ့အထောက်အထားဆောင်စရာလည်းမတွေ့ဘူးသားမျိုးရှောင်းတော့ဒါပဲမိရပ
ါအခုဖန်းစီထားသူ၄ဦးအပြင်နောက်ထပ်တန်တရာရှိထားသူဦးအောင်ဝင်းခိုင်ကိုသူနေထိုင်ရာတာကေတမြို့နယ်မှာဖန်းစီခွင့်ဝရမ်းအပြင်တနိုင်ငံလုံးဘယ်နေရာမှာမစိုးဖန်းစီခွင့်ပြုတဲ့ဝရမ်းထုတ်ပေးဖို့တရက်လိုရှိနေဦးနေလာကရှောက်ထားခဲ့တာကိုမလို့အပ်ဘူးဆိုပြီးဒီခရိုင်အထူးတရားရုံးကပယ်ချထားခဲ့ပါတယ်ဒါကြောင့်တိုင်းတရားရုံးမှာဆက်ပြီးတင်ပြလျှောက်သွားမယ်လို့ရှိနေကြီးဦးနေလာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်ပယ်ခဲ့တဲ့ကိစ္စပေါ်မူတည်ပြီးတော့အဲ့ပေးခဲ့တဲ့ဟာကိုဒီနေ့ကတော့ယုံကြည်မှမရှိတော့မတင်ဘူး။မနေ့ကဆရာဆရာရင်ရတယ်။ဒါမဲ့ဟိုခမန်းကြီးအဖင်လာမဲ့ယုံဖွင့်တဲ့ရက်အင်္ဂါနေ့မှာအဲ့ဟာကိုရောင်းတိုင်းဒီသာကြီးတရားလွတ်တော်ရာဇဝတ်ဆိုင်ရာပြည်စီမှုပြင်သွင်းမှာဖြစ်ပါတယ
်။ဒီကနေ့အမှုစစ်ဆေးတာကိုလာရောက်လေ့လာတဲ့အယက်သားတဦးဖြစ်သူဦးမြင့်လွင်ခိုင်ကတော့ဒီမှုနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုခုလိုပြောပြခဲ့ပါတယ်
တေခံကဂွန်းဆက်တွေပြည့်နေတဲ့သဘောတရားရှိနေတာပေါ့နော်အဲ့တော့တေခံကလွတ်နေတဲ့တချို့တေခံတွေလွတ်နေတဲ့အတွက်ကြောင့်အမှုတည်ဆောက်တဲ့အခါမှာတော့အခက်အခဲရှိလိမ့်မယ်လို့ထင်တယ်အဲ့ဒါအဲ့ဒီအတွက်ဒီလည်းအသိတော့အားမရဘူးပေါ့နော
်လက်ရှိဖမ်းဆီးထားတဲ့ဦးကြည်လင်းခါဖို့တူးကိုကြိုတင်ချန်စီလူတက်မှုဥပဒေပုံမှန်300နှစ်တက်လက်နက်ဥပဒေပုံမှန်19စ လူဝင်မှုဆိုင်ရာဥပဒေပုံမှာ 73.1 ဥအောင်ဝင်းစော်ကိုကြိုတင်ကြံစီလူတက်မှုဥပဒေပုံမှာ 302.1 လက်နက်ဥပဒေပုံမှာ 19 စဥစီယာဖြိုးကိုလူတက်မှုပုံမှာ 302 ဆက်သွယ်ရေးဆိုင်ရာဥပဒေပုံမှာ 69 လိန်လယ်မှုဆိုင်ရာဥပဒေပုံမှာ 420-468 ထွက်ပြေးနေတဲ့ဥအောင်ဝင်းခိုင်ကိုလူတက်မှုဥပဒေပုံမှာ 302 စတဲ့ပုံမှာအသီးသီးတွေနဲ့မှုခင်းရက်တက်ဖွဲ့ကတရားစွဲဆိုပြီးတရားရုံးကိုတင်ပို့ထားတာပါအမှုကတော့အခုလာမဲ့တောက်ကြမက်လာ31ရက်နေ့မှာဆက်လက်စစ်ဆေးတော့မှာဖြစ်ပါရရှင်
မမေခါသတင်းပေးပို့ထားတာပါအခုတစ်ခါမှာတော့တကြံကာလအတွင်းမှာစီးပွားပြင်းမန်ဒက်တွေစောက်ခွင့်မပေးတော့တဲ့သတင်းကိုတင်ဆက်ပေးကြပါရစေဒီနေ့ရန်ကုန်တကြံပွဲတော်အတွင်းမှာစီးပွားပြင်းမန်ဒက်တွေစောက်ခွင့်မပြုတော့ဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်တကြံကာလအတွင်းဖျော်ဖြေကြမဲ့တန်းချက်တွေကိုလည်းကြိုတင်စီစစ်သွားမဲ့သဘောမျိုးကိုဝန်ကြီးချုပ်ကပြောပါတယ်ဒီပြေဆောင်ကတော့ရန်ကုန်တိုင်းလွှတ်တော်ဝင်အတွင်းမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်တဲ့ထားတဲ့ view မြန်မာပိုင်းသတင်းတော့ကိုထအောင်ကပြပြပေးပါလိမ့်မယ
်။တကြံပွဲတော်အတွက်စီးပွားဖြစ်ရေကစားမန်တက်တွေဆောက်လုပ်ခွင့်နဲ့ပတ်သက်ပြီးသတင်းတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအတ္တိလိုမန်တက်တွေခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအတိအကျပြောတော်တာပါ
။ဒီကျင်းပမဲ့မဟာတကြံနှစ်တကူပွဲတော်ကြီးမှာစီးပွားဖြစ်မန်တက်တွေအားလုံးကိုခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဒီနေရာမှာပြောပြရစီ။ကျွန်တော်တို့အခုကျင်းပမဲ့ဒီမန်တက်တွေကိုကျွန်တော်တို့အခုခွင့်ပြုမိတ်ပေးထားတယ်စီးမြေစီကံ45ခုရှိပါတယ်ဒီ45ရဲ့နံပါတ်44မှာဗကြံမန်တက်ရေကစားလက်မှတ်များအားစီးပွားရေးဆန်ဆန်ရောင်းခြင်းကိုခွင့်မပြုပါတရားဥပဒေအရရေးဆောင်ရွက်သွားမည်လို့ဖော်ပြထားပြီးဖြစ်ပါတယ်နောက်ချက်ကတော့အရက်သေးတာတွေကိုဥပဒေမဲ့ရောင်းချလို့မရနိုင်ပါဘူးဒီအခြေအနေတွေကိုလည်းထိထိရောက်ရောက်အရေးယူဆောင်တော့မှာဖြစ်ပါတယ်။မန်တက်တွေအားလုံးမှာအလုံးပိတ်အခန်းတွေအားလုံးကိုလည်းအရေးယူဆောင်ရတော့မှာဖြစ်ပါတယ်။ဒီပြင် CCTV ကင်မရာတွေနဲ့ control လုပ်တော့မှာဖြစ်ပါတယ
်။ရေကစားဖို့အတွက်ငွေပေးစရာမလိုတဲ့မိသားစုမန်တက်တွေနဲ့စီးပွားရေးကုမ္ပဏီတွေရဲ့မန်တက်တွေကိုတော့ခွင့်ပြုချက်နဲ့ဆောက်လုပ်လို့ရကြမှာပါ။မန်တက်ဆောက်လုပ်ခြင်းနဲ့သူတွေဟာခွင့်ပြုချက်လျှောက်တော့ကိုမတ်လ25ရက်နေ့နောက်ဆုံးထားပြီးတိုင်းဒေသကြီးအစိုးရထံတင်ပြရမှာဖြစ်ပါတယ်။လက်ရှိချိန်ထိတော့မန်တက်ဆောက်ခွင့်လျှောက်လာ9ဆောင်ပဲရသေးတယ်လို့ဦးဖြိုးမင်းသိန်းကပြောပါတယ်။ဒါအပြင်တကြံကာလအတွင်းမှာဖျော်ဖြေကြမဲ့တန်းချက်တွေနဲ့ပတ်သက်လို့လည်းရန်ကုန်တိုင်းအစိုးရကကြိုတင်စစ်ဆေးတော့မဲ့သဘောမျိုးဝန်ကြီးချုပ်ကအခုလိုပြောပါတယ်
။တန်းချက်တွေအားလုံးနဲ့ပတ်သက်ပြီးတော့တော့အကြောင်းအရာတိုင်းအားလုံးပေါ်မှာတော့တာဝန်ယူတာဝန်ခံမှုနဲ့ဆောင်ရွက်ကြမှာဖြစ်ပါတယ်။အဲ့ဒီတာဝန်ယူတာဝန်ခံထားတဲ့တန်းချက်တွေအားလုံးကိုကျွန်တော်တို့ဒိုင်းဒေသကြီးအစိုးရကလည်းထိခိုက်မျက်နှာမှုရှိနိုင်တဲ့အခြေအနေမျိုးရှိနိုင်တယ်စစ်ဆေးပြီးတော့ဒီအခြေအနေပေါ်မှာကျွန်တော်တို့ကြိုတင်ပြီးကျွန်တော်တို့အတိပေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ကဆရာလုပ်ဖို့ဟာဒီဟာလေးကိုအပေါ်နေဝင်ပြီးကိုလိုပြောဒီလိုပြောဆောင်ရွက်ဖို့အစီအစဉ်မရှိပါဘူးဒီမှာတယောက်နဲ့တယောက်နဲ့ရိုက်ခတ်မှုဖြစ်ပေါ်လာခဲ့ရင်ဒီအခြေအနေကိုကျွန်တော်တို့ကလည်းနှစ်ဖက်စလုံးကိုဖြန့်ပြေးပြီးအကောင်းဆုံးဖြစ်နိုင်ဖို့အတွက်ကြိုးပမ်းနိုင်ဖို့အတွက်ဆောင်ရည်ရဲဆိုတာကိုဒီများနေအတိအကျပြောကြပါရစေ
တန်ချက်တွေတချင်းတွေဟာဒေါတာဝင်အရေးသုံးပါးကိုထိခိုက်မှုမရှိစေဖို့အပါအဝင်ဘာသာရေးလူမျိုးရေးနဲ့နိုင်ငံတော်အဖွဲ့အစည်းလူပုဂ္ဂိုလ်တဦးတယောက်ကိုထိခိုက်စေမဲ့စကားအသုံးအနှုန်းတွေမပါစေဖို့အတွက်ရန်ကုန်တိုင်းဒေသကြီးမဟာတကြံတချင်းတန်ချက်စစ်စစ်ကြွမရေးလုပ်ငန်းကော်မတီထံကိုတင်ပြရမယ်လို့မတ်လ23ရက်နေ့နေ့စွဲနဲ့ကော်မတီကကြေညာချက်ထုတ်ထားပါတယ်တကြံရုံးပိတ်ရကာလအတွင်းမှာအများပြည်သူတွားလာရေးအဆင်ပြေအောင်အတွက်ကားစင်းရီပို့တိုးပြည့်စွဲဖို့ကားကားတွေကိုပုံမှန်ထက်ပို့ပြီးမတောင်းမှုပြောထားတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်ပြည်သူရင်ပြည်လို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာတော့ဖျော်ဖြေရေးမန်ထွက်တွေဆောက်လုပ်ခွင့်ပေးတော့မှာပါဆောက်လုပ်ခြင်းနဲ့သူတွေဟာတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီအစိုးရထံကိုတင်ပြရမှာဖြစ်ပြီးအစိုးရကခွင့်ပြုတယ်ဆိုရင်တော့အခွင့်ကောက်သွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရည်ကစားချိန်ကိုစနစ်တကျသတ်မှတ်ပေးထားပြီးလုံခြုံရေးပိုင်းကိုအထူးအာရုံစိုက်လုပ်သွားမယ်ဆိုတာကိုလည်းဝန်ကြီးချုပ်ကဆိုပါတယ်။ရန်ကုန်မြို့တော်ခမဘဟုမန်တက်အပါအဝင်ခရိုင်၄ခုမှာလည်းမန်တက်တွေဆောက်လုပ်သွားမှာဖြစ်ပြီးဘဟုမန်တက်အတွက်7,200နီးပါးလောက်အကုန်ကျခံဆောက်လုပ်ဖို့ခမန်းထားကြောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ်ခင်ဗျာ
။ကုထအောင်သတင်းပေးပို့ထားတာပါ။ခုတစ်ခါမှာတော့လောက်ကင်တိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုတင်ဆက်ပေးကြပါမယ်။ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေတာလောက်ကိုင်းမျိုးအနည်းတိုက်ပွဲတွေဟာအခုဆိုရင်ရပ်ပေါင်း20နီးပါးကြာမြင့်လာပြီဖြစ်ပါတယ်။ပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေသလိုမျိုးရဲအထိလက်နက်ကြီးတည်ကြတာတွေလည်းရှိနေသေးပါ။ဆစ်ဆောင်ဒုက္ခသည်တွေချင်းနေပါဝင်ကိုကန်ဒေတာတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကို VOA မြန်မာပိုင်းသတင်းတော်ကိုမှုစောကသတင်းပေးပို့ထားပါတယ်ရှင်
။ဒီက6ရက်နေ့ကစတင်ခဲ့တဲ့လောက်ကိုင်းမျိုးအနည်းတိုက်ပွဲတွေဟာဒီကနေ့အချိန်ထိရပ်တန့်မသွားသေးပဲဆက်လက်ပြင်းထန်နေသေးရှိသလိုဒီရပ်ပိုင်းတွေအတွင်းမှာလည်းလောက်ကိုင်းမျိုးတဲကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေရှိနေပါတဲ့ လက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုတရုတ်မြန်မာနယ်စပ်ဒေသကဒေသခံတဦးကအခုလိုပြောပါတယ
်။ဘာတိုက်တုံးမနေ့တိုင်းတိုက်တုံးပဲဘုံမှန်တိုက်တာပဲ။ညတင်တော့သူတို့ကအနာယူကြတာပေါ့နော်။ဟာနေ့ရတော့နေ့တိုင်းနေ့တိုင်းတိုက်တာပဲ။နေ့တိုင်းနေ့တိုင်းတိုက်။ဘာဒုက္ခတဲ့ဒီဟိုထည့်ရတော့ရရရမြောက်ရှိသေးပါတရားမတွေ့တော့ဘူးအာပြေးလာတာပေါ့နော်ပြေးလာတဲ့ဒုက္ခတွေမတွေ့ဘူးပေါ့နော
်လောက်ကိုင်းမျိုးအတွင်းကဆစ်ဆောင်ဒုက္ခတွေတွေကိုကုညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကတော့လောက်ကိုင်းမျိုးတဲကိုလက်နဲ့ကြီးနဲ့လာရောက်ပစ်ခတ်တာတွေကြောင့်အရက်သားတွေထိခိုက်တာရှိကြောင်းအခုလိုပြောပါတယ
်မင်းကတော့အဲ့ဒီသူတို့ဒီမျိုးတဲ107နေနဲ့ပြတ်တော့အဲ့ဒီကျွန်တော်တို့ဒီမျိုးတဲကိုတော့၃လလုံးလောက်ကြာတယ်ကြာအဲ့ဒီစဖက်ကနေပြတ်တာကျွန်တော်မင်းကညာခုနိုင်တော့ပေါ့ဟုတ်တယ်ရတော့ကလေးတရားအပေါင်းမှလည်းရလို့ပြောတယ်အဲ့တော့သူတို့စစ်စေးအောင်ခေါ်တာလို့ကျွန်တော်တို့မသိလိုက်ဘူးဗျမင်းရတော့အဲ့ပြုတ်ကြည့်ကြီးကပြုတ်နိုင်ငံသားအထက်50လောက်ပေါ့ဟုတ်ဥစားအမျိုးသားတယောက်ကတော့သူကတော့အဲ့လို107ကြာရင်သူကတော့ပါပါခဲဆန်တော့ပေါ့ခဲဆန်တော့နှစ်ခုတော့နည်းနည်းလေးပေါ့ပ
ါလောက်ကင်မျိုးထဲမှာစက်ပြီးနေထိုင်တဲ့သူမရှိသလောက်ဖြစ်လာပြီးကြံနေသေးတဲ့သူတွေကိုလည်းတရက်ကိုအယောက်20လောက်နှုံးနဲ့ချင်းရွှေဟော်မျိုးကိုပို့ဆောင်ပေးနေရတယ်လို့သူကဆက်ပြောပါတယ်
တော့ကျွန်တော်ဒီနေ့တော့ဒီပုဂံကြီးရဲ့အဲ့တော့သူတို့နိုင်ငံသားတွေတော့ကျွန်တော်ပြန်ဖို့ပြင်လိုက်ကြပါဘူး။ဒီဖောင်ဒေးရှင်းတွေဒီအမပိုင်းဖွဲ့စည်းနေတဲ့ပုဂံမှာဒီနေ့တော့ဒီနေ့တော့တိတ်တော့မရှိပါဘူး။ဒီနေ့တော့အယောက်20ဆိုတော့ပါပဲ။ကျွန်တော်တို့ချင်းချူအောင်ပို့ပြင်လိုက်ကြပါ။ချင်းချူအနေနဲ့သူတို့ပြုတ်ပြီးတဲ့ဟိုအဲ့ကျွန်တော်တို့တိုးနိုင်ငံသားတွေတော့တွေ့ပြီးတဲ့ပြန်ကြောင်းမယ်လို့ပြောရဲ။ကျွန်တော်တို့ရန်လုံတိုင်းဘက်ကနေသွားလို့ရတယ်ဗျ။မြန်မာနိုင်ငံသားတွေတော့ကျွန်တော်တို့ကွန်လုံတို့လာရှိလို့သူတို့မျိုးကိုပြီးသွားကြမယ်လို့ပြောရဲ။
တမရောကာကွယ်ရေးဦးစီးချုပ်ယုံရဲ့မလ23ရက်နေ့သတင်းထုတ်ပြန်ချက်မှာတော့ဒီလ17ရက်12ရက်နဲ့20ရက်နေ့တွင်မှာ MNDA ခေါ်ကိုကန့်တပ်ဖွဲ့ကလောက်ကင်မြို့အတွင်းကိုတရားခွန်မမဒုံးပစ်လောင်ချာနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းဒုံးသီးတလုံးဟာလူဝင်မှုကြီးကြပ်ရေးယုံနဲ့ကျင်းတင်ဟိုတယ်အကြားကနေချံဝင်းအတွင်ကြောက်တာကြောင့်ကိုနှစ်အရွယ်မိန်းကလေးတူထိခိုက်ဒဏ်ရာခဲ့ကြောင်းဖော်ပြပါတယ်23ရက်နေ့မှာပဲအစိုးရတက်မတော်ကနေဇက်မှတ်တိုင်အမှတ်126နဲ့129အကြားက MNDA တက်ဖွဲ့တွေအခြေပြုထားတဲ့တောင်ကုန်း၃ကုန်းနဲ့ပြီးခဲ့တဲ့ရက်တွေကလည်းအခြားတောင်ကုန်း၃ကုန်းကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားသလိုလက်ရှိဖြစ်ပေါ်တဲ့တိုက်ပွဲအတွင်းမှာအလောင်း28လောင်းလက်နက်မျိုးစုံ59လက်ခဲယမ်းနဲ့အခြားဆက်ဆက်ပစ္စည်းတွေအပြင်စိတ်ကြွစေးပြား33,000ကျော်သိမ်းဆည်းရမိကြောင်းနဲ့အစိုးရတက်မတော်ဘက်ကအရာရှိစစ်တီတချို့ကြာဆုံးထိခိုက်ခဲ့ကြောင်းလည်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကတော့နေဆက်မှတ်တိုင်အမှတ်114နဲ့116အကြားကသူတို့တပ်စခန်းတွေကိုအစိုးရတက်မတော်ကဒီလ22ရက်နေ့ကစတင်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုမြေပြင်ကလည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်။ဒီလိုပြစ်ခတ်တဲ့ကြီးတွေဟာတရုတ်နိုင်ငံအတွင်းကိုကြောက်တာတွေရှိကြောင်းလဲတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကကြေညာထားပေမဲ့အစိုးရတပ်မတော်ဘက်ကတော့တစ်ဖက်နိုင်ငံကိုလက်နက်ကြီးကြီးမကြစေဖို့အတွက်အမြောက်လက်နက်တွေကိုတွက်ချက်ထိန်းချုပ်ပြစ်ခတ်နေကြောင်းဖော်ပြပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့တရုတ်အစိုးရပိုင်ဘဏ်တစ်ခုက MNDAA ကိုကန့်တပ်ဖွဲ့ရဲ့ဘဏ်စင်းတစ်ခုကိုပိတ်ပင်တာရှိခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကိုင်ပြည်ပခတွေကြောင့်တရုတ်နိုင်ငံအတွင်းကိုလက်နက်တွေအများအပြားဝင်ရောက်နေတဲ့အတွက်နေဆက်မှနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေကိုလာရောက်အနှံကြားဖို့ယူနန်ပြည်နယ်အစိုးရကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုမိုးစောတင်ပြပို့ထားတာပါ။ခုတစ်ခါမှတော့လိန်ကျွန်းလူတက်မှုမှာတည်တံပေးခံထားရတဲ့ကိစ္စမှာယူကန်ဝင်ထားတဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်။ဗီဒီလူငယ်နှစ်ဦးတက်ဖြတ်ခံခဲ့ရတဲ့လိန်ကျွန်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အမှုအတွက်အယူခံကိုတရားရုံးကပယ်ချပြီးတဲ့နောက်မှာတော့ထိုင်းတရားရုံးချုပ်ကိုတလအတွင်းယူခံတရားမှာပါ။ဒါပေမဲ့ယူခံတင်ဖို့အတွက်ရက်နီးလာတဲ့အခုတလပြည့်ကနေချိန်မှာတော့ယူခံတင်ဖို့အတွက်အချိန်မလုံလောက်တာကြောင့်အချက်လက်အထောက်အထားတွေပြည်ပြည်စုံစုံရှာဖွေနိုင်အောင်အချိန်3လလောက်ထပ်ပြီးတိုးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒီအဲ့အကြောင်းကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မမေးမှာကသတင်းပေးပို့ထားပါတယ်
။ဗီဒီရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လိတ်ကျောလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလ3ရက်နေ့ကနေပယ်ချခံခဲ့ရပြီးတလအတွင်းအယူခံတင်ရမှာဖြစ်ပေမဲ့တရားခံအကျိုးဆောင်ရှေ့နေတွေကအချက်လက်တွေခိုင်လုံအောင်ရှာဖွေဖို့အတွက်ပြင်ဆင်နေတာကြောင့်အယူခံရက်ကိုထပ်တိုးပြီးတော့တောင်းခဲ့ရမှာဧပြီလ23ရက်နေ့ထိထိုင်းတရားရုံးကခွင့်ပြုပေးခဲ့တယ်ဆိုပြီးတရားခံတွေအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာတန်ရုံးကိုစားပြုရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
23ရက်4လ2019အထိရပါပြီ။အခုကတော့ပထမတစ်ပြည်ဆိုတော့2လရှိသွားပြီတော့လေ။တကယ်လို့အစီအစဉ်ကြားထဲမှာကျွန်တော်တို့ဒီအယူကအကြောင်းပြချက်တွေမပြည့်စုံဘူးဆိုရင်နောက်ကလထပ်တောင်းဖို့လည်းရှိပါသေးတယ်။
လူတက်မှုကျူးလွန်နေဆိုပြီးတည်ရန်ပေးခြင်းခံရရတဲ့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့ပြီးခဲ့တဲ့ကောစမွေအယူခံတရားရုံးမှာတော့အချက်26လေးချက်ပါတဲ့အထောက်အထားတွေကိုတင်ပြခဲ့ပေမဲ့ဒီထက်ပိုပြီးခိုင်မာတဲ့အချက်လက်တွေထပ်မံစုဆောင်ဖို့လိုအပ်နေသေးတယ်လို့ဆိုပါတယ်ဒီအမှုရဲ့နောက်ဆုံးအခြေအနေအတွက်ပြည်စင်မှုတွေလှုပ်ဆောင်ဖို့မြန်မာအစိုးရဘက်ကကိုယ်စားလှယ်ရာထိုင်းရှင်းနေများ
တို့26ရက်3လ2019မှာမြန်မာနိုင်ငံအစိုးရဖွဲ့အနေပြီးဆွတ်တဲ့ဥပဒေဟိုပေါ်လေးဥပဒေကျုပ်ရုံတို့နောက်တစ်ခါ CID ရုံကအလူတွေကျွန်တော်တို့လာဖို့ရှိပါတယ်လာဖို့ရှိပြီးတော့ဒီအကြောင်းတွေကျွန်တော်တို့ဆွေးနွေးမှာပါဆွေးနွေးမယ်ဆွေးနွေးပြီးတော့လိုအပ်တဲ့ဒီအယူခံမှာတင်တော့တဲ့အချက်ကလေးတွေကိုလည်းအကြံစိတ်ထိုက်စီနေမှာကောသူအကြံပေးဖို့တက်သူတို့ဆောင်းလာမှာပါထို့သူပဲသူတို့လာလို့ရှိရင်မြန်မာနိုင်ငံတိုင်းရုံနဲ့ကျွန်တော်တို့အခွင့်နဲ့သူတို့ဒီမြန်မာပြည်ကလာတဲ့အစိုးရတို့တဲ့အခွင့်နဲ့ပေါင်းပြီးတော့ဒီအချက်ကျွန်တော်တို့ထိုက်စီနေမှာကောင်းစီနဲ့တွေ့ဆုံဆွေးနွေးပါမယ်အယူခံနဲ့ပတ်သက်တဲ့တင်တော့တဲ့အချက်လက်တွေကိုနှစ်ဖက်ညှိနှိုင်းဆွေးနွေးပါမယ်နောက်ဒုတိယအချက်ကကလေးတွေရှိတဲ့ပန်ခွင့်အကျဉ်းတော်ကိုလည်းသွားတွေ့ဖို့အစီအစဉ်ရှိပါတယ
်မြန်မာရှေ့ပြောင်းလို့တမခံမှန်းကြီး4000လောက်အလုလုကန်နေတဲ့လိတ်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံနိုင်ရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်ဒီနောက်တရားခံအကျိုးဆောင်ရှိနေတွေကအယူခံတရားရုံးမှာအယူခံဝင်ခဲ့ပေမဲ့မတ်လ10ရက်နေ့ကပယ်ချခံခဲ့ရပါတယ်ဒီအတွက်ထိုင်းနိုင်ငံတရားရုံးချုပ်ကိုအယူခံရဲ့ထပ်တိုးတောင်းခဲ့ရမှာဧပြီလ23ရက်နေ့ထိခွင့်ပြုပေးခဲ့တယ်လို့လည်းပြောပြပါတယ်ရှင
်မိမသတင်းပေးပို့ထားတာပါမကြာခင်မှာတင်ဆက်မဲ့ View American အတန်ရဲ့ညဘက်9နိုင်နေ10နိုင်ထိမြန်မာဘာသာစီစဉ်နေမှာတော့မြို့သမီးကဏ္ဍသုတဆောင်တဲ့ American တခွင်သိပ္ပံနည်းပညာစတာတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်ဒီဝေကနေတောက်ကြနေညနေခင်းစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင
်ပြည်ထောင်ငံလန်ဒန်မြို့ကလွတ်တော်နေတက်ခတ်မှုနဲ့ဆက်နေပြီးနောက်ထပ်လူနှုတ်ဖို့ဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်အသေးစိတ်ချက်လက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့ဖမ်းဆီးမှုဟာထူးခြားမှုရှိတဲ့ကြောင်းလန်ဒန်မြို့တော်ရဲတပ်ဖွဲ့ကဂျမ်ဖက်ဝါရာတံပြန်နေနေဌာနကြီးကပြောဆိုခဲ့တာပါလက်တလောဖမ်းဆီးထားသူစုစုပေါင်း9ဦးရှိနေပြီးတူးဦးတော့ပြန်လွတ်ပေးလိုက်ကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအစားထိုးပြတ်ထန်းမှုကြိုးပမ်းနေတဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေရန်ကိုအောက်လွှတ်တော်မှာဒီကနေ့တောက်ချာနေမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အပြေအဝါထောက်ခံမှုမပေးရင်တော့ဒီဥပဒေနဲ့ပတ်သက်လို့ဆက်မလုပ်တော့ဘဲတခြားကိစ္စတွေကိုအာရုံစိုက်မယ်ဆိုပြီးတော့လည်းသမ္မတထရန့်ကရီပပ်ဘလစ်ကန်အမတ်တွေကိုချင်းချောက်ထားပါတယ်။နိုဝင်ဘာအမေရိကန်သမ္မတယူကော့ဘွဲ့နောက်ပဲသမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တွေနဲ့ပြည်ပကပုဂ္ဂိုလ်တွေကြားတယ်လီဖုန်းဆက်သွယ်မှုတွေနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကထုတ်ဖော်ပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ချာသာရီနေ့မှာပဲကော်မတီဝင်တွေတကပိတ်ဆွေးနွေးကြပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒေဗင်နွန်းစ်နက်စကာတော့နိုင်ငံရဲ့ချက်လက်ရှာမှုတွေကိုထောက်လှမ်းဖို့တယ်လီဖုန်းဆက်သွယ်မှုတွေကိုဥပဒေနဲ့ညီကြားပြတ်နားထောင်ရတာကအမှတ်မထင်ထောက်လှမ်းပြီးတဲ့အထက်မှာသမ္မတထရန့်ရဲ့လက်ထောက်တွေသာမကသမ္မတထရန့်ကိုယ်တိုင်ပြောဆိုမှုတွေလည်းပါဝင်ကောင်းပါဝင်နေတဲ့အကြောင်းပြောဆိုခဲ့တာပါလူခွေချုပ်ပါမှုဆွဆွဲချက်တွေကြေကြေမြတ်မြတ်ထွက်ပေါ်နေတဲ့မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အဖွဲ့ဆီလိုရေးကုလသမဂ္ဂလူခွေကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂ EU ကကမကတာလုပ်ပြီးအမေရိကန်ပါဝင်နိုင်ငံတော်များရဲ့ထောက်ခံမှုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွေကောင်စီမှာအများသောပေါ်နဲ့ဆုံးဖြတ်ချက်ချမှတ်ခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြင့်ဆုံးကိုယ်စားလှယ်ဦးထင်လင်းကတော့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကိုပါတွစ်ဆုံမေးမြန်းနေတာတွေပါဝင်မြန်မာဆွေရကဖော်ဆီးထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုံဆောင်နေစေဖြစ်ပြီးဩဂုတ်လမှာစီရင်ခန်းစာထုတ်ပြန်မှုရှိနေချိန်မှာခုလိုဆုံးဖြတ်တာလက်ခံနိုင်စရာမရှိကြောင်းပြောဆိုခဲ့ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Standard ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00နာရီထိ line to meter 24 25နဲ့51တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါ့ကျွန်မရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.